Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်စနေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျမဧသနာကြပါမက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကတေဆုံးခဲ့ရတဲ့အင်အားပြင်းငရင်တစ်ခုကြာတာပြင်းနေ့ကလှုပ်သွားပြီးတော့ဒီကနေ့လဲကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နေပါတယ်ဟာရီကိန်းမုန်တိုင်းနေထဲမှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ဟာရီကိန်းအာမာဖလော်ရီဒါပြည်နယ်ကိုမကြခင်ရောက်လာတော့မယ့်အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာတော့ဟာရီကိန်းမုန်တိုင်းဆိုင်ရာကုညီကယ်ဆယ်ရေးရန်ငွေအတွက်ဒေါ်လာသန်းပေါင်း1000ကျွဲသုံးဆွဲဖို့ဥပဒေကိုသမ္မတဒေါ်နယ်ထရမ့်အတည်ပြုပေးလိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေမှာပြောပြဖို့ရှိပါတယ်ရှားဖောင်ရင
်ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှာတော့ဒီကချင်ပြည်နယ်ဘက်ကဒုက္ခသည်တွေရဲ့နေရပြန်နိုင်ရေးအခြေအနေနဲ့အတူနားဆင်ရမှာက
ဒီချပ်ပတ်မှုနဲ့တွေ့ရတဲ့အခါမှာသူတို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်စိတ်ဒဏ်ရာတွေရတယ်ကလေးတွေအားလေအဲ့အတွက်ကိုကျွန်တော်တို့ psycho social support ပေါ့နော်ကလေးတွေအတွက်အဓိကပေါ့လူကြီးတွေလည်းပါတော့ပါတာပေါ့နော်ဒီကလေးတွေအတွက်ကိုပါကျွန်တော်တို့ပို့ပြီးဦးစားပေးပြီးတော့ကလေးပြောနေရာလိုဟာမျိုးလေးတွေကျွန်တော်တို့ဖ
န်ပြီးခိုင်ပြီးနဲ့အတွင်းအကျန်းဖက်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးဒေါက်တာအောင်သူရိန်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှကြားကြပါမယ်ဒါအပြင်အမေရိကန်နိုင်ငံမှာဒီမုန်တိုင်းတန်ကြောင့်ပျက်စီးဆုံးရှုံးမှုအကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကတေဆုံးခဲ့ရတဲ့အင်အားပြင်းငရင်တစ်ခုကြာတာရင်းနေကလှုပ်သွားပြီးတော့နောက်ဒီကနေ့စနေနေ့မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နေပါတယ်။တေဆုံးသူအရေအတွက်ထပ်ပြီးတော့များလာနိုင်တယ်လို့အိုဆာကာမြို့တာဝန်ရှိသူတွေကပြောပါတယ်။မက္ကဆီကိုမြို့မှာပဲလူထောင်ပေါင်းများစွာတေဆုံးခဲ့ရတဲ့1985ခုနှစ်ငရင်ထက်အခုငရင်ကပိုပြီးတော့ပြင်းထန်တယ်လို့မက္ကဆီကိုသမ္မတအန်ရီကေပညာညီတို့ကပြောပါတယ်။သမ္မတက3ရက်တာဝန်ထမ်းခြင်းအထိမ်းအမှတ်တတ်မှတ်တယ်လို့တောက်ကြနေကပဲနိုင်ငံကိုရုပ်မြင်သံကြားကနေကြေညာသွားပြီးတော့ဒေသပြန်လည်ထူထောင်ရေးအတွက်အစိုးရကကူညီသွားပေးမယ်လို့ကတိပြုသွားပါတယ်။မက္ကဆီကိုနိုင်ငံတောင်ပိုင်းတိုနာလာမြို့နယ်မှာ60လောက်အကွာ Pacific Canyon ဒေသအဖျားပိုင်းနေရာကိုဗဟိုပြုပြီးတော့ကြာတာရေးသကောင်ရဲ့အချိန်မတိုင်ခင်မှာ 8.2 ပြင်းအားနဲ့ငရင်တစ်ခုလှုပ်သွားတာဖြစ်ပါတယ်။ဒါဟာနှစ်ပေါင်း100ကျော်ကာလအတွင်းမှာမက္ကဆီကိုနိုင်ငံမှာအပြင်းထန်ဆုံးလှုပ်တဲ့ငရင်လည်းဖြစ်ပါတယ်။ဒီငရင်ကြောင့်3ပေကျော်မြင်းနဲ့ဆူနာမီဒီရေလှိုင်းဖြစ်ပေါ်ခဲ့တယ်လို့ Pacific Tsunami သတိပေးဌာနကပြောကြားပေးမယ်လေဆူနာမီဒီရေလှိုင်းကြောင့်အပြည့်အစည်သတင်းတော့ဘာမှထွက်မလာသေးပါဘူးဒီငရေလှုပ်တာကိုမက္ကဆီကိုစီတီမြို့တော်နဲ့ဂွာတီမာလာစီတီမြို့တို့ကပါခန်းစားခဲ့ရတာပါငရေလဲရလှုပ်ရောတိုက်တွေပြိုကျမှာဆိုလို့မက္ကဆီကိုစီတီမြို့တော်မှာနေထိုင်တဲ့သူတွေညအိတ်အင်ကြီးတွေနဲ့လမ်းပေါ်ဆင်ပြေးခဲ့ကြရပါတယ်ရှင်
အမဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီ၍ရှားလာနေတာနဲ့အမျှအိမ်မှာရှိတဲ့လူသန်းပေါင်းများစွာအနေနဲ့ဘေးလွတ်ရာကိုပြေးဖို့အတွက်အချိန်သိမ့်မရှိတော့ဘူးလို့အမေရိကန်အနာပိုင်တွေကသတိပေးလိုက်ပါတယ်။အမဟာရီကိန်းမုန်တိုင်းကြောင့်ကာရီဘီယံဒေသမှာလူ22ဦးထက်မနည်းသေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုလည်းအများပြားရှိခဲ့ပါတယ်။အမဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကိုတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်မှာဖြစ်ပြီးတော့ဖလော်ရီဒါအနာပိုင်တွေကတော့လူ 9.6 တန်းကိုမုန်တိုင်းမတိုင်ခင်ဘေးလွတ်ရာကိုပြေးကြဖို့ပြောထားပါတယ်။အမဟာရီကိန်းမုန်တိုင်းဟာတကယ့်ကိုအပျက်စီးအဆုံးရှုံးတွေများပြီးတော့ဖလော်ရီဒါပြည်နယ်မှာအရင်ကတခါမှမကြုံမှုတဲ့မုန်တိုင်းမျိုးဖြစ်ကြောင်းမုန်တိုင်းရဲ့အကျယ်ပမာဏဟာလည်းဖလော်ရီဒါပြည်နယ်ထက်ကိုကြီးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်။ကျွန်တော်တို့မှအချိန်တိတ်မရှိတော့ပါဘူးမုန်တိုင်းဟာဖလော်ရီဒါကိုရောက်ခါနီးပြီလို့သူကသတိပေးပါတယ်မုန်တိုင်းရဲ့ဥတီရဲ့လမ်းကြောင်းကိုတောက်ကြနေကကျွမ်းကျင်သူတွေပြန်ပြီးတော့ခမန်းနာမှာတော့ဒီဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းရိုးတန်းကိုဥတီနေပြီးတော့လူ6တန်းလောက်ရှိတဲ့မိုင်အမီမြို့ကိုတဲ့တဲ့ဝင်ရောက်တိုက်ခတ်မှာဖြစ်တယ်လို့ခမန်းနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဟာရီကိန်းမုန်တိုင်းဆိုင်ရာကုညီကယ်ဆယ်ရေးရန်ငွေအတွက်ဒေါ်လာတန်ပေါင်း1000ကျွဲသုံးဆွဲဖို့အတည်ပြုတဲ့ဥရေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပေးလိုက်ပါတယ်။ဒါ့အပြင်အစိုးရဆက်ပြီးတော့လက်ပတ်နေနိုင်ဖို့ဒီပတ်စံကိုချီးငါသုံးဆွဲတဲ့ကာလကိုလည်း3လထိုးပေးလိုက်ပါတယ်။ဒီဥရေကိုကြာတာရင်းနေ့ကအထက်လွှတ်တော်ကအတည်ပြုပေးခဲ့ပြီးတော့တောက်ကြနေမနေ့ပိုင်းမှာအောက်လွှတ်တော်ကထပ်ပြီးတော့အတည်ပြုပေးခဲ့တာပါ။ကန့်ကွက်မဲတွေအားလုံးကိုတော့ Republican အမတ်တွေကပေးတာဖြစ်ပါတယ်။ဒီဥပဒေကိုအတည်ပြုနိုင်ဖို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချားရှူမှာဒီမိုကရက်ခေါင်းဆောင်အောက်လွှတ်တော် ဒီ Nancy Pelosi တို့ ਨੇ ဒီသတင်းပတ်အစောပိုင်းမှာညှိနှိုင်းပြီးတော့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုတချို့ Republican အမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့သူတို့က Hurricane ကူညီကယ်ဆယ်ရေးရန်ပုံငွေကိုတည်ထောင်ချပေးစေခြင်းပြီးတော့အစိုးရငွေချိနိုင်တဲ့ပမာဏတိုးမြင့်တာမျိုးမလုပ်စေခြင်းမအောင်။ဒီဥပဒေကိုသမ္မတ Donald Trump လက်မှတ်ထိုးလိုက်ပြီးဆိုတာနဲ့ Hurricane အာမကြောင့်ထိခိုက်မှုတွေအတွက်ပြည်ထောင်စုအစိုးရရဲ့အကူငွေဒေါ်လာတန်ပေါင်း1000ကျော်ကျော်ရှိသွားပြီဖြစ်ပါတယ်။ Hurricane မုန်တိုင်းတက်တမ်းမှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Hurricane အာမက American ပြည်ထောင်စုရှေ့ဘက်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဝင်ရောက်ပြီးတော့တိုက်ခိုက်မှာပါပြီးခဲ့တဲ့သတင်းမှတ်ကပဲအမေရိကန်တောင်ပိုင်းတက်ကဆက်ပြည်နယ်ကို Hurricane Harvey ဝင်ပြီးတော့တိုက်သွားလို့သေဆုံးမှုတွေရှိခဲ့ပြီးတော့အပြည့်အစုံအဆုံးရှုံးတွေညားခဲ့ပါတယ်ရှင
်ကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂအဖွဲ့တွေက Ranger ဘုံတွေကိုအထောက်ပံ့နေပေးနေတယ်ဆိုပြီးတော့မြန်မာစိုးရဘက်ကပြောကြားခဲ့ပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့တွေသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်တန့်ပြီးအဲ့ဒီဒေသကထွက်ခွာသွားပြီးနိုင်ငံကကြက်ချင်ဒီအဖွဲ့ဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်တွေထွက်ပြေးနေတဲ့ဆိုတဲ့ဘင်္ဂလားဒေ့ရှ်ကိုတကဘာလုံးကအအောင်ဆိုင်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံဘက်ချမ်းမှာလည်းစိုးရိမ်စရာကောင်းတဲ့လူမှုဘေးဒုက္ခပြဿနာကြီးဖြစ်လာနေပြီလို့အကူအညီပေးရေးလှုပ်ရှားတွေကပြောပါတယ်။နေရက်ကိုစွန့်ပြီးထွက်ပြေးနေတဲ့သူထောင်ပေါင်းများစွာဟာသတင်းပတ်ပေါင်းများစွာအစာရေစာပြတ်လပ်ပြီးတော့မြန်မာနိုင်ငံဘက်ချမ်းမှာပိတ်မိနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကမွတ်စလင်အစိုးရတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဲနဲ့စစ်ဘက်လုံခြုံရေးစခန်းတွေကိုတိုက်ခိုက်ရကနေဒေသတွင်းမှာလုံခြုံရေးအခြေအနေတွေစိုးရိမ်လာရပြီးတော့မွတ်စလင်တွေအတော်များများလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဒီကြမ်းဖက်မှုအတွင်သေဆုံးသူဦးရေဟာ400ကျော်ရှိသွားခဲ့ပြီလို့လည်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရကတော့ ARSC အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့ကြီးညာထားပါရခင်ဗျာ
ဒီဝေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်အမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနိုင်ငံမှာနိုင်ငံတီထောင်ခြင်းအထိမ့်မဲ့အခမ်းအနားတွေဒီကနေ့ကျင်းပပြီးတော့အစဉ်အဆက်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့ကွဲလွန်သူခေါင်းဆောင်ကြီးတွေရဲ့ရုပ်တုတွေရှိမှာပန်းငွေချအလေးပြုတာတွေလုပ်ခဲ့ပါတယ်။နိုင်ငံထူထောင်တဲ့69နှစ်ပြည့်အထိမ့်မဲ့ဖြစ်တဲ့မြောက်ကိုရီးယားမှာဒီကနေ့တိုက်ချင်းဖြစ်ဒီပဲဒင်းတက်ဒုံးကြီးတတိယကျင်းစမ်းသက်ပြစ်လွတ်နိုင်နေဆိုပြီးတော့ဒီတောင်ကိုရီးယားအစိုးရကအစောပိုင်းကပြောထားခဲ့တာပါဒါမဲ့လည်းစနေနေ့မွန်လယ်ပိုင်းရောက်လာတဲ့အထိမြောက်ကိုရီးယားရဲ့ဒုံးကြီးစမ်းသက်ပြစ်လွတ်မှုမတွေ့ရဘဲနဲ့ပျုံယဲမြို့တော်မှာသာမြောက်ကိုရီးယားနိုင်ငံသားတွေကကွယ်လွန်သူခေါင်းဆောင်ကြီးတွေဖြစ်တဲ့ Kim Il Sung နဲ့ Kim Jong Il တို့ရဲ့ရုပ်တုတွေရှေ့မှာလာပြီးတော့ဒီအလေးပြုပြီးတော့ပန်းခွေတွေချခဲ့တာတွေ့ရပါတယ်မြောက်ကိုရီးယားဟာပြီးခဲ့တဲ့သတင်းပတ်ကပဲသူ့ရဲ့6ကြိမ်မြောက်နဲ့အပြင်းဆုံးနျူကလ িয়ার စမ်းသက်မှုပြုလုပ်ခဲ့ပါသေးတယ်မြောက်ကိုရီးယားကမနစ်ကစက်တင်ဘာမှာပြုလုပ်တဲ့ဒီနှစ်ပတ်လည်အခမ်းအနားမှာလည်းနျူကလ িয়ার စမ်းသက်မှုပြုလုပ်ခဲ့တာပါဒီသတင်းနဲ့တက်ဆက်သေးပဲအဲ့ဒီဒေတာကနောက်ထပ်သတင်းတစ်ပုဒ်မှာတော့ဂျပန်က F-15 တိုက်လေယာဉ်တွေဟာအမေရိကန်ရဲ့ B-1B ဘုံးကျဲလေယာဉ်တွေနဲ့ပေါင်းပြီးတော့အရှေ့တရုတ်ပင်လယ်ပြင်မှာပူရဲစစ်ရေးလေ့ကျင့်မှုနဲ့ပြန်တန်းခဲ့ကြပါတယ်အမေရိကန် B-1B Lancer ဘုံးကျဲလေယာဉ်တွေဟာကွမ်ကျွန်းအမေရိကန်စစ်အခြေစိုက်စခန်းကနေအဲ့ဒီကိုပြန်တန်းသွားခဲ့တာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံပေါ်ရေးယူပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တနင်္လာနေ့မှာမဲခွဲဖို့အမေရိကန်နိုင်ငံကတရားဝင်ပန်ချားလိုက်တယ်လို့တောက်ချာနေကထုတ်ပြန်လိုက်တဲ့အမေရိကန်တန်ကိုယ်စားလှယ်အဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။လာမယ့် September 17ရက်တနင်္လာနေ့ကျရင်မြောက်ကိုရီးယားပေါ်နောက်ထပ်ရေးယူပိတ်ဆို့မှုတွေချမှတ်ဖို့အတွက်ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဖို့သူတို့အနေနဲ့ဆန္ဒရှိတယ်လို့အမေရိကန်ကလုံခြုံရေးကောင်စီကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ VOA ကရခဲ့တဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာတော့မြောက်ကိုရီးယားနိုင်ငံကိုရေနံအပြင်တန့်စင်ပြီးသားလောင်စာထွက်ကုန်တဲ့သဘောတန်းငွေရေရောင်းချတာတွေကိုတားမြစ်ဖို့တောင်းဆိုထားပါတယ်။မြောက်ကိုရီးယားဆိုရဟာရေနံနဲ့သဘောတန်းငွေအားလုံးနှိပါကိုတရုတ်နိုင်ငံကနေတင်သွင်းတာဖြစ်ပြီးတော့ဒါတွေမရှိဘူးဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာအလင်းမြန်ကျဆင်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အမေရိကန်ကရေးဆွဲတဲ့မူကြမ်းထဲမှာမြောက်ကိုရီးယားကနေပြည်ပကိုပို့နေတဲ့အထည်ချုပ်ထွက်ကုန်တွေကိုတင်ပို့လို့မရအောင်ရပ်တန့်ပြဖို့လည်းရည်ရွယ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအထည်ချုပ်လုပ်ငန်းကနေဒေါ်လာသန်းပေါင်းများစွာရနေတာဖြစ်ပါတယ်။ဒါပြင်မြောက်ကိုရီးယားကနေပြည်ပနိုင်ငံတွေမှာသွားပြီးတော့လုံးလုံးနေတဲ့သူတွေကိုမပို့နိုင်အောင်ကန့်သတ်မှုတွေတင်းကျပ်သွားဖို့လည်းပေါင်းပါတယ်။မြောက်ကိုရီးယားအထည်ချုပ်လုပ်ငန်းတွေကိုပြည်ပတင်ပို့လို့မရအောင်တားမြစ်တဲ့အချက်ကလွှဲရင်ကျန်တဲ့အချက်တွေကိုတော့ရုရှားနဲ့တရုတ်နိုင်ငံတို့ကလက်မခံဘဲစန့်ကျင်သွားဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်တွေက AFP သတင်းကိုပြောပါတယ်ခင်ဗျာ။
Tibet phone or the line lama ha, we are about to quin lele met the ma do dark keys and go. Menepsian to Ningri Nima Satimapsi body. Keys and Dima, they bampin yashin in a left trace on Moshi body. Phone or the line lama ga, we are about leaning a keys and drake, he same, Indiana, New Delhi Murago, Taujaniga, Yao Dawavi. Then you met Dawu, D. Kigo, Tradawa, so read the line lama ga, D. Keys and Dre Emmetan, say ah, tetan, then she be all. A 2% Jamni Nanga, Frankfurt Muma, they bampin yashin in a dream at Kesago, 2-1 body. A Maro, Quelundu, they pantinashin, Fon, Fine Segago, Compu, where Tame Akana, Deyapochiello, Ponoji de Line Lama Gabjavari, Mr. Carl von Fine Segaga, Kitty, they pantinago, say Winsari, the Line Lama go, Quantum Physics, Bada yet, Dinjabi du Pipari, Tikis and Sama, the Line Lama Gab, Britain Nango, Doya Mapsipio, Yuna, Diaja, Dia Homawa, Ega Nima, Germany Nang and Frankfurt Mugo Dwabio, Boda Badane, Kitty Tape and Bina, Below Sassani Les Rago, Sunizam and Nilangango, Deya Bame. A now, Italy Nang and Osame, Keys in Malay, Tape and Bina Yasanya, Suniwe Deya Mapsipiro, Two Year Keys in Goro, Latvia Nangan, a song that Bamisha.
American Open Tennis Chain, where Mudat Uji now song final Mara Springer, Rafael Nadal, and Town of Rigaga, Kevin Anderson, Bolu, Buego, Tadajabare, Mudat Uji, semi final, Puerigo, New York Muma, Taujaniga, Gazara, Mara Springer, Nadalga, Argentina, Juan Martin del Botrugo, Lee Chow, Chowdonia, Chowdon, Chowning, and Nayabido, final Tadora Pibare. Now semi final Mara Town of Rigaga, Kevin Anderson, Gaspinger, Bubble Carino Booster Go, Lee Chow Konga, Chowton, Chowlin, and Angabari, Anderson, Halalose, Mara Gabasin, American Open Final Gotella Duri Dema, a nasal, a simple body. Nadal and the Sendo leading to Tarama Nadalga, leading low nine tabare, Gelo Dibema, Nadal nine games on the American Open Gotta, Chiyama Pibido, 2 years such a Kumia Grand Slam Lepibari, Milk Meet Ujan Finegro, the Gnema Gazama Pibido, American as Low Steven, Medicine Kido Poluja Mapibari. Direct from Washington.
Now, so yeah, the dinner go, my eat the natural neck, we and I do pure pia bigger abashin, good seller pido the din, somebody who said I told him be bame. You can't be near Sanya the din one at Yin Sabamashin. You can't be me name yap by a jumper that came murry down. Near Yin Song Quat, Dain Shaw Nia Duri, Yayi Gaza is a canuma, lie out cool on the bow. Down chi, she do have you pitello, doka the rugu, Guni Gaze near Chapin, Lumu, Wunan, Pianle near Chataya, Wunjitana, Down she do got Bioso like Barre, doka the rear sawuni, a cake, pinijabi. သူတို့ရဲ့ဒီလုံချုံရေးဟာဆိုးရင်စရာအနေထားမှာပဲရှိနေတော့မယ်လို့ဒုက္ခသည်တွေကိုလိုက်လံကူညီပေးနေတဲ့လူမှုအဖွဲ့တွေကလည်းပြောပါတယ်အသေးစိတ်ကတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောတေသတွေကလုံချုံရေးရဲစခန်းတွေရဲကင်းနေတဲ့လုံချုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အစိုးရလုံချုံရေးနယ်နယ်စပ်ရဲရဝန်ကြီးဌာနရဲလုံချုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်မတော်ဘက်ကဒေသခံပြည်သူတွေအတွက်လုံချုံရေးအထူးအစီအ
ီပူးပေါင်းဆောင်ရွက်နေကြရစေအနေထားဖြစ်ပါတယ်။အခုဆိုရင်တော့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အသက်ဘေးကလွတ်ရာနေရဲစွန့်ခွာထွက်ပြေးရတဲ့ဒေသခံပြည်သူတွေရဲ့အရေအတွက်ပေါင်းကတောင်းကနန်းအထိရှိသွားပြီဖြစ်တယ်လို့မောင်းနှောကဒေသခံတွေကိုကိုယ်တိုင်တွားရောက်ကူညီပေးနေတဲ့လူမှုဝန်ထမ်းပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်က VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့နောက်ဆုံးရထားတဲ့ information ရဆိုရင်အလုံးစံ 18,000 ကျော်တဲ့နေရဲစွန့်ခွာသူပေါ့။သူကနေရဲစွန့်ခွာသူမှာပုံစံနှစ်မျိုးရှိတယ်။တစ်မျိုးကပါလဲဆိုတော့စစ်တွေတို့ပုံသားကျွန်းတို့ကြောက်တော်တို့အဲ့မှာရှိတဲ့ဒီဖုံးကြီးကျောင်းတွေကိုရွှေ့လာတဲ့သူတွေပေါ့။လူကြီးတော်မောင်တော်ရသေးတော်ကနေပြီးတော့စစ်တွေကြောက်တော်မြောက်ဦးပုံသားကျွန်းအဲ့မှာရှိတဲ့ဒီဖုံးကြီးကျောင်းတွေစာတင်ကျောင်းတွေအဲ့ဘက်တွေနောက်တစ်ခါကျတော့လူကြီးတော်မောင်တော်မှာရှိတဲ့ဖုံးကြီးကျောင်းတွေစာတင်ကျောင်းတွေအဲ့ဓာတွေကိုလုံးဝအပြီးရွှေ့လာကြတဲ့နေရဲစွန့်ခွာသူတွေရှိတယ်။အဲ့ဒါကပုံစံတစ်မျိုး။နောက်တစ်ခုကကျတော့သူတို့အဲ့မျိုးပေါ်မရဘူးမောင်တော်မှာပဲဟိုဘက်ရွာကနေဒီဘက်ရွာဒီဘက်ရွာရွာလေးတွေစုနေလိုက်ကြတာ။ဥမာတောင်ပြိုးတို့ဘာတို့မှာစုနေတာတွေရှိတယ်။တခြားဒီတမန်သားတို့ဘာတို့ပေါ့နော်စသည်ဖြင့်အဲ့နေရာတွေမှာသွားပြီးစုနေတဲ့သူတွေရှိတယ်။အဲ့ဒါကြတော့ပုံစံတစ်မျိုး။အဲ့နှစ်မျိုးပေါင်းမယ်ဆိုရင်အိမ်တော်စုက6531အိမ်တော်စုလူဦးရေကကျတော့28,684ပေါ့နော်။အဲ့ဒါစက်တင်ဘာ6ရက်နေ့ရပေါ့နော
်။အခုလိုမျိုးနေရရင်းကိုစွန့်ခွာထွက်ပြေးလာရတဲ့ဒေသခံပြည်သူတွေရဲ့ကလေးငယ်တွေထိခိုက်ခဲ့ရတဲ့ကျောင်းပညာရေးဆက်လက်တင် जा ခွင့်နဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေအတွက်လည်းပြန်လည်ကူစားပေးနိုင်ရေးအစီအစဉ်တွေဆောင်ရွက်နေတဲ့အကြောင်းဒေါက်တာအောင်သူရင်ကပြောပြပါဗျာ
။ဂျပန်မှုနဲ့တွေ့ရတဲ့အခါမှာသူတို့ တွေစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်စိတ်ထန်ရတယ်ရတယ်ကလေးတွေရလေအဲ့အတွက်ကိုကျွန်တော်တို့ psychosocial support ပေါ့နော်လူကြီးတွေလည်းပါတော့ပါတာပေါ့နော်ဒီကလေးတွေအတွက်ကိုပါကျွန်တော်တို့ပို့ပြီးဦးစားပေးပြီးတော့ကလေးတွေကိုကျွန်တော်တို့အဲ့အရာတွေလုပ်ပေးမယ်ကျွန်တော်ဝန်ကြီးဌာနလူမှုနယ်ဝန်ကြီးဌာနပြီးတော့နောက်ကလေးပြောနေရာလိုဟာမျိုးလေးတွေကျွန်တော်ဖန်တီးပေးမယ်သူတို့နေနေတဲ့ခုနပြောတဲ့စုရက်နေရာတွေမှာပဲကလေးကစားခွင့်အသေးစားလေးတွေပေါ့နော်ဒီကလေးပြောနေရာလေးတွေအဲ့လိုမျိုးလေးတွေကျွန်တော်တို့ဖန်တီးပေးပြီးတော့ဒီကလေးတွေအတွက်ကိုကျွန်တော်တို့သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာအနာတွေကမဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ပေးမယ်အဲ့အရာတွေလုပ်နေပြီပေါ့နော
်ဒေတာရင်းပြည်သူတွေလူမှုဘဝတွေစိုးရင်ကြောက်လန့်မှုမရှိပဲပုံမှန်လည်းပတ်နိုင်ရေးအတွက်အစိုးရတာဝန်ရှိသူတွေနဲ့စစ်ဖက်ရက်ဖက်အဖွဲ့အစည်းတွေနောက်ဝန်ကြီးဌာနတွေအားလုံးပူးပေါင်းဆောင်ရွက်မယ်ဆိုရင်ဒေတာရင်းရေရှည်လုံခြုံရေးအတွက်အောင်မြင်နိုင်လိမ့်မယ်လို့စစ်ဖက်ရက်ဖက်ဆက်ဆံရေးပညာပေးဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ဟိုနိုလူလူအခြေစိုက်အာရှနယ်ပစိဖိတ်ဒေတာလုံခြုံရေးပညာသက်ကတူကလုံခြုံရေးပေါင်ပေါက်ခါလည်းဖြစ်အမေရိကန်ကြီးတက်ဗိုလ်မှူးကြီးတဦးလည်းဖြစ်တဲ့ဒေါက်တာမီမီဝင်းဘက်ကအကြံပြုပါတယ်
။ကောင်းဆုံးအကြံပေးချင်တာတော့ whole of government solution ပေါ့နော်ပြီးတော့ coordinate ပူးပေါင်းပြီးတော့ဗာလဲ coordinate cooperate လုပ်လို့ရှိလို့ရှင်ပူထီအောင်မလို့ကျွန်မထင်ပါတယ်စစ်ဖက်ရက်ဖက်ကောနောက်ပြီးတော့လည်းဝန်ကြီးတွေဝန်ကြီးတွေဒီဝန်ကြီးဌာနတွေအောင်စုစုပေါင်းပေါင်းနေညညာလုပ်လို့ရှင်သူတို့ပူပြီးတော့ပြင်နိုင်မယ်လို့ထင်ပါတယ် community relation ပေါ့နော် community relation ဖြစ်ဖြစ်သူတို့နဲ့ community relation community ဆက်ဆံရေးတွေပေါ့နော်အဲ့ဒါကိုပူပြီးတော့လုပ်ပေးနေလို့ရှင်ပူကောင်းမယ်လို့ကျွန်မထင်ပါတယ
်အခုလက်ရှိအခြေအနေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တင်းချောင်လာရတဲ့ဒုက္ခသည်တွေဟာဘူသီးတော်နဲ့မောင်းတော့နောက်အနီးနားဒေသကကြေးရွာတွေမှာခိုလုံနေကြရပြီးသူတို့အတွက်စားနပ်ရိက္ခာအခက်အခဲနဲ့လုံခြုံရေးအထူးစိုးရိမ်မှုတွေရှိနေစေပဲလို့ဒုက္ခသည်တွေကိုကြေးရွာတွေအထိလိုက်လံကူညီကယ်ဆယ်ပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကလူငယ်တာဝန်ခံတဦးဖြစ်တဲ့ကိုစိုးစိုးထွန်းကလည်းပြောပြပါဗျ
။သူတို့လုံခြုံရေးအခြေအနေကတော့တမတော်စီချောင်းတွေကနေပြီးတော့မှသူတို့လာပြီးတော့မှဒီလုံခြုံရေးကူညီပေးနေတယ်လို့ပြောပေမဲ့သူတို့ကတိတ်ပြီးတော့စီချောင်းရုံကျမှုတော့မရှိဘူး။ဒီလုံခြုံရေးတဖွဲ့ဝင်တွေကိုအမြဲတမ်းမြင်နေရတာမရှိတဲ့ခါကျတော့သူတို့ကဒီထိမှမလုံခြုံသူလိုခံစားရတယ်ပေါ့လေနော်။အဲနောက်တစ်ခုကကြည့်ရကနေပြီးတော့မှတခြားကိုဖြစ်တော်လို့မရဘူး။ LNP ရဲ့အခြေအနေကလည်းပဲဒီစစ်တကမှာအပါဒီလူရှင်တဲ့ဖွင့်နေကမှာအပါသူတို့လူချင်းမနေထားကိုသူတို့မသိကြဘူး။မသိတော့တခြားရောတရောကိုသူတို့မတော်ရကြဘူး။မတော်နိုင်ကြဘူး။အဲ့တော့သူတို့ရဲ့ဒီဆွဲနေရေးနဲ့အလုကအခွင့်အရေးကဘာမှမရှိဘူး။အဓိကအမျိုးသမီးတွေနဲ့ကလေးတွေတကြည်ရတွေကိုအဲဒီထက်ပိုစခြားတဲ့လူချုံတဲ့နေရာကိုအပူပေးလို့ရှိနေတဲ့နာတော့အကုန်လုံးလိုမှရှိပါတယ
်လက်တလောအချိန်ဒီမှာတော့ရခိုင်မြောက်ပိုင်းမှာနေရဆွန့်ခွာရသူတွေဟာဘေးလွရာအနှံ့အပြားကိုထွက်ပြေးတင်းရှောင်နေရပြီးလူဦးရေကပြန့်ကျဲနေတဲ့အတွက်လူသားချင်းစာနာထောက်ထားမှုကျန်းမာရေးဆောင်ရှားမှုနဲ့အကူအညီတွေစနစ်တကျလှုပ်ဆောင်ပေးနိုင်ရေးမောင်နှောမြောက်ပိုင်းမောင်နှောအလဲပိုင်းနဲ့မောင်နှောတောင်ပိုင်းဆိုပြီးနေမြေသုံးခုခွဲခြားပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒုက္ခသည်တွေအနေနဲ့မိမိတို့နဲ့အနီးဆုံးယာယီစုစည်းရာစခန်းတွေကိုဆက်သွယ်သွားရောက်စုစည်းပေးကြဖို့ကိုအစိုးရတာဝန်ရှိသူတွေကလိုက်လံနှိုးဆော်အသိပေးနေကြပါတယ်ရှင်
တော်ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခရီနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖန့်ချီမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမားတွေအတူရောင်တွေကြောင့်သွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ဆိုပါရစေ။
အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေရဲ့နေရပြန်နိုင်ရေးအခြေအနေကိုတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဘေးရှောင်တထောင်ခန့်ကိုနေရရင်းကိုပြန်ပို့နိုင်ဖို့ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချင်းရေးအဖွဲ့တာဝန်ရှိသူတွေကနေမြမတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြရမှာပြည်လည်မှုမရရှိသေးဘူးလို့ KBC အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့် KIO ကချင်လွတ်လပ်ရေးအဖွဲ့ကနေ NCA လက်မှတ်မထိုးထားသေးတဲ့အခြေအနေကြောင့်တနိုင်းအင်ကားကဒေသဘက်မှာစစ်တပ်ကနေတက်ဆုတ်ခွာဖို့အခက်အခဲရှိနေကြောင်းမနေ့ကမြောက်ပိုင်းတိုင်းတိုင်းမူးနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တာပါ။ဒါအပြင်မိုးကောင်းမြွနဲ့ကစုံကျေးရွာဘက်မှာလည်းစစ်တပ်ကနေစစ်ဆေးမှုတွေပုံမှန်တင်းကျလာနေပါတယ်။ဒီအကြောင်းသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်။
ကချင်ပြည်နယ်တနိုင်းဒေသကစစ်ဘေးရှောင်တွေနေရပြန်ဖို့နိုင်ဖို့အရေးအတွက်ကချင်ဘာသာရေးသင်းတော်ကတာဝန်ရှိသူတွေငင်းချမ်းရေးအကျိုးဆောင်တွေကလည်းမြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်ဆိုင်မှုနဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းသဘောတူညီချက်တွေမရရှိခဲ့ပါဘူး။အ ဆိုသည်ဖြင့်စစ်ဘေးရှောင်တွေတောင်းဆိုထားတဲ့နန်းပြူနဲ့အင်္ဂါရွာမှာခြေပြူထားတဲ့မြန်မာသမ္မတစခန်းကိုရုပ်သိမ်းဖို့ကိစ္စမှာခက်ခဲမယ်လို့
KBC ရောအစီရောတိုင်းရောကျွန်တော်တို့ဒီတနိုင်းခီးစင်ကိုသင်ပြတာတွေရှိပါတယ်။ပြန်မဲ့လူတွေကဒီတပ်စခန်းတွေရှိနေတော့မပြန်ရဲတဲ့စကားတွေသူတို့ပြောကြတယ်။တို့ရဲ့လိုလားချက်ပေါ့။တပ်စခန်းတွေကိုတမတော်ဘက်ကလည်း
တို့ကလုံချုံရေးရတို့ချက်ဆုပ်ဖို့တော့ဆုပ်ခွာဖို့တော့ခက်ခဲမှတင်တယ်ကျွန်တော်တို့လည်းပြင်ကြီးအောင်မယ်လက်ရှိတနိုင်းမြို့နယ်မော်သွင်းဒေသမှာတမတော်နဲ့ကေအိုင်အူကချင်လွတ်လပ်ရေးတမတော်တို့ကြားစိုက်ပွဲတွေဖြစ်ပွားနေစေချင်နေမှာရှိနေတယ်လို့နမ်းပြူနယ်အင်္ဂါကားရွာမှာတမတော်ကလည်းစကန်းဆိုင်နေရာယူထားပါတယ်
ကတ်စုပဲစွာလေးရင်တော့သူတို့စခန်းမရှိတဲ့နေရာမှာအခုဒီကေအိုင်စခန်းကိုသူတို့တင်ထားတဲ့စခန်းနေရှိတယ်ဒီအန်စီအေမထိုးသေးတော့အဲ့လိုမျိုးသပိုင်းဆိုင်ရာတော့ကျွန်တော်တို့ပြောဖို့နည်းနည်းဖြစ်တယ်ဆိုတော့အနေထားမှာသူတို့ပြောပါတယ်အဲ့ဒါဒီလိုဒုက္ခတဲ့ရေးကိစ္စနဲ့ပတ်သက်ပြီးပါရာရေးကောင်းဆောင်တွေနဲ့သွေးဆုံဆွေးနွေးခဲ့တဲ့အချိန်တွေကတော့တမတော်ဘက်ကလည်းသတင်းထုတ်ပြန်လာမျိုး
ခဲ့တဲ့လက်ရှိတနိုင်းစစ်ဆောင်စခန်းတွေမှာလည်းစာနာရိခခက်ခဲတွေတွေ့ကြုံနေရပါတယ်။ဒါပေမဲ့လည်းသူတို့နေထိုင်တဲ့ဒေသမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေမှုနေရရင်းကိုပြန်ဖို့စိန်ခေါ်မှုသိရလို့ဖြစ်နေပါတယ်။အလားတူကချင်းပြည်နယ်မိုးကောင်းမြို့နယ်တဲကကစုပ်ကျေးရွာတွေမှာလည်းပြီးခဲ့တဲ့ဩဂုတ်လသုံးကသမတော်နဲ့ KIU တို့တိုက်ပွဲကြောင့်ဒေသခံယူဝါဒတဆောင်ကျော်ဟာနမ်မတီမြို့ကချင်းနှစ်ချင်းအတင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ပေးတင်းချောင်ခဲ့ကြပါတယ်။စစ်ချောင်ရွာသားတွေကိုကချင်ငင်းရရေးကျူးဆောင်တွေဘာရာရေးသိန်းခေါင်းဆောင်တွေကလည်းဒေရခမြန်မာသက်မတော်ကချင်လွတ်လပ်ရေးဖွဲ့တွေနဲ့ညှိနှိုင်းပြီးနေရရင်းကိုပြန်လဲပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာကစုံနဲ့စုမရွာသားတွေဟာသက်မတော်ခိုင်ကလည်းစီစစ်မှုများနေတာကြောင့်တွာလာရေးမှာခက်ဆွေနေတယ်လို့ကစုံရွာသားတွေကပြောပါတယ်။ပြီးခဲ့တဲ့ကြာတာပရင်းနေ့ကစုမနဲ့ကစုံကြီးရွာစုတောင်းပွဲကိုသွားတဲ့ကချင်ပြည်နယ်မြင့်ကျင်းနာကက်သလစ်သာသနာပိုင်ဂိုင်းအုပ်စရာတော်ကြီးဖရန်စစ်ဒေါတာနဲ့အဖွဲ့တွေစီနင်းလိုက်ပါလာတဲ့မော်တော်ယာဉ်တွေကိုညောင်သောဂိတ်မှာတမတော်ကနေတားမြစ်စစ်ဆေးမှုတွေပြုလုပ်ခဲ့တဲ့အချိန်တွေကိုတော့ကစုပ်ရွာသားလူကအခုလိုပြောပါတယ်
။ကျတော့အဲ့ဒီမျိုးကြွလာတဲ့အခါမှာသူဂိတ်ရှေ့ရောက်လာတဲ့အခါကျတော့ကားကိုတားတယ်ဆင်းခိုင်းတယ်ပေါ့နော်။ကျတော့ပို့လေသူတင်တဲ့ဒင်းမပေးဘူးပေါ့နော်။ဆက်ဆံစားဘာညာမပါဘူးပေါ့လေ။အဲ့ဒီမျိုးတွေပြောတယ်လေ။ကျတော့သူတို့ဘာသာရေးဖြစ်ခဲ့တယ်ဟာသူတင်ဒင်းပေးရသူမရှိဘူး။သူ့ဘာသာသူရှိတဲ့နေရာကိုဒီလိုပဲအခါအားလျော်တွားရင်တွားတယ်လို့တွားနေကြပဲပေါ့။အဲ့ဒီကံပြောပေးတယ်တဲ့သူတို့က
ကိုင်းအုပ်စရာတော်ကြီးဖရန်စစ်ဒေါတန်နဲ့အဖွဲ့ကိုစနေကုံစီစစ်ပြီးအခြေအသင်အပြန်လည်ပြောဆိုခဲ့ပြီးမှပြန်လည်လွှတ်ခဲ့တယ်လို့အဆိုပါဒေတာခန့်ယွာသားကပြောပါတယ်။ကိုင်းအုပ်စရာတော်ကြီးဖရန်စစ်ဒေါတန်နဲ့အဖွဲ့ကိုသမ္မတော်စစ်စည်းရေးခေတ်ကနေစာမျက်ပိတ်ပင်မှုကိစ္စနဲ့ပတ်သက်လို့ဆရာတော်ကနေမြောက်ပိုင်းတိုင်းတိုင်းမှုနဲ့မနေ့ကသွေးဆုံမှုမှာတင်ပြခဲ့တယ်လို့ KBC သွင်းမှုသောက်လာခလန်ဆန်းစွန်ကပြောပါတယ်။လက်ရှိကချင်ပြည်နယ်သွင်းမှာ KNU ကချင်လွတ်လပ်ရေးအဖွဲ့အခြေပြုရာဒေတာတွေမှာမြန်မာသမ္မတော်ကနေသုစစ်စင်မှုတွေစတိုင်လှုပ်ဆောင်နေစေအခြေအနေကြောင့်စစ်ရေးသိမ်းမှမဟုတ်တွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနှစ်ဦးနှစ်ဖက်ညှိနှိုင်းဖြေရှာဖို့လိုအပ်တယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်။နှစ်ဖက်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်သသိန်းကျော်ဟာကချင်ပြည်နယ် KIU ဌာနချုပ်ဝန်ကျင်နဲ့တရုတ်နယ်စပ်တွေမှာဆွပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ခဲ့တာပါ။အခုဆက်လက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ်ရှင်။ Texas ပြည်နယ်မှာဝင်ရောက်ခဲ့တဲ့ Harvey နဲ့ Florida ပြည်နယ်ကိုဝင်ရောက်လာမဲ့အာမာအင်အားပြင်းမုန်တိုင်းတွေကြောင့်အမေရိကန်ရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုတွေကိုအကြီးအကျယ်ရိုက်ခတ်လာနိုင်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းနေပါတယ်။ဇက်တိုက်ဆိုသလိုဝင်ရောက်လာတဲ့အားပြင်းမုန်တိုင်းတွေကြောင့်ထိခိုက်ဆုံးရှုံးမှုတွေကြီးမားနိုင်ပေမဲ့အမေရိကန်စီးပွားရေးတစ်ခုလုံးပေါ်မှာတော့ရေတိုသာရိုက်ခတ်နိုင်တယ်လို့လည်း VOA ကမြန်မြန်ခဲ့တဲ့စီးပွားရေးပညာရှင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းတော် Mail Asika ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွင်ဦးကတင်ပြပေးပါလိမ့်မယ်ရှင
် Hurricane Harvey ဝင်ရောက်ခဲ့တဲ့ Texas ပြည်နယ် Houston မှာရေတွေပြန်ကျလာနေချိန်မှာပဲပိုပီအကောက်နဲ့အာမာမုန်တိုင်း Florida ပြည်နယ်ကိုဝင်ရောက်လာမှာဖြစ်တာကြောင့်စီးပွားရေးပေါ်ရိုက်ခတ်လိမ့်မယ်လို့တွက်ဆနေကြတာပါစီးပွားရေးခန့်မှန်းချက်တွေထုတ်ပြန်နေတဲ့ Bankrate.com ကကြွန့်ကျင်သူ Mark Hamrick ကတော့မကြုံဘူးလို့တဲ့အားပြင်းမုန်တိုင်းတွေကြောင့်စီးပွားရေးမှာတိတိကျကျရိုက်ခတ်လိမ့်မယ်လို့ပြောပါတယ်
I can't remember a time where we've seen two storms of this magnitude occurring in such a short span of time.
မမီးတလောက်ဆိုရင်ဒီလောက်ပြင်းထန်တဲ့မုန်တိုင်းမျိုးအချိန်တိုအတွင်းဇက်တိုက်ဝင်လာတာမျိုးမတွေ့ဘူးပါဘူး။ဒါကအမေရိကန်စီးပွားရေးကိုတေချာပေါက်ထိခိုက်ပါလိမ့်မယ်။
ဘဏ္ဍာနည်းရဲ့တတိယသုံးလပတ်မှာဖွံ့ဖြိုးမှုနှုန်း300ရာခိုင်နှုန်းရှိမယ်လို့ကြိုတင်ခန့်မှန်းထားပေမဲ့မုန်တိုင်းတွေရောက်100ရာခိုင်နှုန်းရွက်ကြတဲ့အထိအမေရိကန်စီးပွားရေးပေါ်ရိုက်ခတ်မှုဟာကြီးမားနိုင်တယ်လို့လည်းတွက်နေကြတာပါ Hurricane Harvey ကြောင့်ဖွံ့ဖြိုးမှုနှုန်းရော့ကျမယ်လို့ခန့်မှန်းထားချိန်မှာပဲအာမမုန်တိုင်းကြောင့်ကျဆင်းမှုတွေပိုတိုးလာဖို့ကသေချာသလောက်ရှိနေတယ်လို့လည်းစီးပွားပညာရှင်ဟန်ရီကာဆိုပါတယ်
Their estimates going as high as 0.5% in terms of dampening economic activity or GDP in the third quarter from Harvey.
Hurricane Harvey jong tatya thong la ba ma siwa yi long gan ni ne GDP cha sin mu ha 3.5 gain nong law a thi shi me lo khaman jet di thwat paw ni ba de. Ama hurricane ne patat de khaman jet ha le ala du ba be. Anou lakkhana pya me so da ro tan ya phet sia ma shi ba u.
ခီးသွားရရေပန်းစားရတဲ့ဖလော်ရီဒါပြည်နယ်မှာမုန်တိုင်းဝင်ငယ်လူတွေတန်းနဲ့ချီပေးလို့ရပြောင်းရွှေ့ခဲ့ကြရတယ်လို့လင်းခီးစင်မောင်းထောင်နဲ့ချီပြီးဖျက်ခဲ့ရတာပါဒါကြောင့်လဲခီးသွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှာစိုးရိမ်ရတဲ့အကြောင်းဟိုတယ်ငှားရမဲ့သူတွေအတွက်အွန်လိုင်းကနေအကြံပေးဝန်ဆောင်မှုပေးနေတဲ့ wistar.com ကကက်စီဘလော့ချက်ကပြောပါတယ
် If we do see a major airport closure in South Florida this could bephenomenally significant
Florida တောင်ပိုင်းမှာအဓိကလေဆိပ်ကိုပိတ်ထားရတာမျိုးဖြစ်လာရင်တော့ရိုက်ခတ်မှုကတကယ့်ကိုကြီးမားပါလိမ့်မယ်။သတင်းပတ်တွေနဲ့ခြိပြီးလဲကြာနိုင်တယ်လေ။ Hurricane Harvey မှာတော့လည်းဒါမျိုးကြုံခဲ့ရတာပေါ့။ Houston လေဆိပ်ကိုမုန်တိုင်းတိုက်ပြီးသတင်းနှစ်ပတ်ကြာမှပြန်ဖွင့်နိုင်ခဲ့တာလေ
။ Harvey မုန်တိုင်းနဲ့ခံခဲ့ရပြီးတဲ့နောက်အပတ်စဉ်အလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားသူရေးအတွက်တိုးလာခဲ့တယ်လို့ Hurricane Irma ကြောင့်အခြေအနေတွေလည်းပိုဆိုးလာနိုင်ပါတယ်။ဒါပေမဲ့လည်းအမေရိကန်စီးပွားရေးတစ်ခုလုံးပေါ်ရေရှည်စွစွဝါးဝါရိုက်ခတ်နိုင်တဲ့အလားအလာမျိုးတော့မတွေ့ရဘူးလို့ PNC ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းကစီးပွားရေးဆိုင်ရာအရာရှိချုပ် Gus Forcher ကပြောပါတယ
် Obviously there is destruction in the near term there are people who lose their jobs in the near term but then there's a lot of activity following that
ရေတိုထိခိုက်ဆုံးရှုံးမှုတွေကြုံရမယ်ဆိုတာကတော့ရှင်းပါတယ်ရေတိုကာလအတွင်းမှာအလုပ်ကိုင်ဆုံးရှုံးရတဲ့သူတွေရှိပေမဲ့လည်းနောက်ပိုင်းမှာတော့အလုပ်ကိုင်တွေအများပြားပေါ်လာမှာပါအမကန်ကြီးဒီအစိုးရရဲ့ထောက်ပံ့တွေကနေရလာတဲ့ငွေတွေနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေပေါ်ပေါက်လာတဲ့အမြအလုပ်ကိုင်အခွင့်အလမ်းတွေလည်းပေါ်လာမှာဖြစ်ပါတယ်
။တဘာကပီအရေးပေါ်အကူအညီဖြစ်ဒေါ်လာဘီလီယံနဲ့ချီထောက်ပံ့မှုအစိုးရကအတည်ပြုထားပေမဲ့မုန်တိုင်းကြောင့်အထက်ကနစ်နာမဲ့လုပ်ငန်းတွေကတော့အမကန်ကုမ္ပဏီတွေပါ။တက္ကသမှာကြုံခဲ့ရတဲ့ဟာဗီမုန်တိုင်းတစ်ခုတည်းဟာအမေရိကန်ရဲ့ဟာရီကိန်းရာဇဝင်မှာဒုတိယဒါမှမဟုတ်တတိယဆုံးရှုံးမှုအများဆုံးလို့လည်းဝါရှင်တန်ခြေဆိုင် IHS Market ရဲ့စီးပွားရေးစစ်ချက်ကခန့်မှန်းထားပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ပြခဲ့တာပါ။အခုတော့သတင်းအချင်းချုပ်ကိုမအေးသနာကျော်ကြီးညာပေးပါမယ်ရှင
်။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကသေဆုံးခဲ့ရတဲ့အင်းအပြင်းငရင်တစ်ခုကြားသာရေးနေ့ကလှုပ်သွားပြီးတော့ဒီကနေ့စနေနေ့မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့ဆက်လုံနေပါတယ်တေဆုံးသူအရေးအတွက်ထပ်ပြီးတော့များနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မက္ကဆီကိုမှာလူထောင်ပေါင်းများစွာတေဆုံးခဲ့ရတဲ့1985ခုနှစ်ငရင်ထက်အခုငရင်ကပိုပြင်းတယ်လို့မက္ကဆီကိုသမ္မတကပြောပြီးတော့သမ္မတက3ရက်တောင်ဝန်ထမ်းချင်းအထိမ့်မှတ်မှတ်ခဲ့ပါတယ်ရှင်အာမာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်အစုဖလော်ရီဒါပြည်နယ်ကိုဥတီရွေရှားလာနေတာနဲ့အများအိမ်မှာရှိတဲ့လူသန်းပေါင်းများစွာဘေးလွတ်ရာကိုပြေးဖို့အတွက်အချိန်သိမ့်မရှိတော့ဘူးလို့အမေရိကန်အာဏာပိုင်ကသတိပေးလိုက်ပါတယ်ဟာမာအာရီကိန်းမုန်တိုင်းကြောင့်ကရေဘီယံဒေသမှာတော့လူ22ဦးထက်မနည်းသေဆုံးပြီးတော့ပျက်စီးအဆုံးရှုံးအများကြီးရှိခဲ့ပါတယ်။ဟာမာအာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကိုတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်မှာပါ။အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂအဖွဲ့တွေကရိုဟင်ဂျာသဘုံတွေကိုအထောက်ပံ့တွေပေးနေတယ်ဆိုပြီးတော့မြန်မာအစိုးရဘက်ကပြောကြားခဲ့ပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့တွေရဲ့လုပ်ငန်းစဉ်တွေရပ်တန့်ပြီးတော့အဲ့ဒီဒေသကနေထွက်ခွာသွားပြီးတဲ့နောက်နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကသူတို့ရဲ့လုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့အစတင်နေပြီဖြစ်ပါတယ်American Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းနောက်ဆုံး final မှာတော့ Spain နိုင်ငံက Rafael Nadal နဲ့ South Africa က Kevin Anderson တို့ဘောလုံးပွဲကိုတက်သွားကြပါတယ်။အမျိုးသားတဦးချင်း semi-final တွေကို New York မြို့မှာတောက်ကြနေကကစားတာမှာ Nadal ကအနိုင်ရရှိပြီးတော့ final တက်သွားခဲ့တာဖြစ်ပါတယ်ရှင
်။သတင်းအချင်းချုပ်ကိုမှဧသနာကျော်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Jonah Cummings ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.